ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာဘက်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်ကိုနိုင်ငံတကာတရားရုံးမှာဥဆောင်လျှောက်လဲခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြားနာမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့ည၈နာရီမှာပြည်သူလူထုကိုရှင်းလင်းတင်ပြဖို့ရှိနေပါတယ် ICJ ကြားနာမှုဆိုင်ရာအတွေ့အကြုံတွေနဲ့ပတ်သက်ပြီးလူတို့ကိုအစီအခံတင်ပြမယ်မင်ကွန်းကိုမြမရုံမြင်တန်ကြားနဲ့မြမအတန်ရေဒီယိုဒုက္ခနေဒီဇင်ဘာလ17ရက်နေ့ည8နာရီမှာထုတ်လွှင့်မယ်လို့အစိုးရကကြေညာထားပါတယ်။ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာအမှုဖွင့်ခဲ့တာဖြစ်ပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဓိကကိုးကားလျှောက်ထားခဲ့ပါတယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာဘက်ကကိုယ်စားလှယ်အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်လျှောက်လဲခဲ့တဲ့အပေါ်နိုင်ငံတကာဘက်ကဝေဖန်ကြပေမဲ့လို့လဲပြည်တွင်းမှာတော့တခင်းနဲ့ထောက်ခံမှုကိုရထားပါတယ်မြန်မာဘက်ကလျှောက်လဲချက်မှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမတုံပါဘူးဒါပေမဲ့ရခိုင်ပြည်နယ်တွင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ဆက်ဆက်ပြီးစစ်ခုံရုံးဖွင့်ဆောက်ရွက်နေတယ်လို့ဒေါက်တာဆန်းစုကြည်ကထုတ်ပြန်ပါတယ်အဓိကအချက်ကတော့မြန်မာဘက်ကလူမျိုးတုံးတပ်ဖြတ်မှုမကျူးလွန်ဘူးဆိုတာကိုလျှောက်လဲခဲ့ပြီးဂမ်ဘီယာဘက်ကမြန်မာနိုင်ငံကိုတိုင်ကြားထားတဲ့အမှုကိုတရားရုံးစင်းကနေပယ်ဖျက်ပေးဖို့ဒါမှမဟုတ်လဲဂမ်ဘီယာဘက်ကလျှောက်ထားတဲ့ကြားပြအစီအမံဆောင်ရွက်ချက်ကိုပယ်ချပေးဖို့ဒေါက်တာဆန်းစုကြည်ကရုံးတော်မှာလျှောက်ထားခဲ့ပါတယ်